မြန်မာစီဆိုးရရဲ့ဖိနှိပ်အုပ်ချုပ်မှုအောက်မှာဖိနှိပ်ခံနေရတဲ့မြန်မာပြည်သူတွေလွတ်မြောက်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်ပေးဖို့အမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘွတ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရှေ့မှောက်မှာပန်ကြားသွားပါတယ်။သမ္မတဘွတ်ကဒီနေ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံကြီးမှာမိန့်ခွန်းပြောကြားတဲ့အချိန်မြန်မာနိုင်ငံအရေးကိစ္စကိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။
There should be a stronger effort to help the people of Burma live free of the repression they have suffered for too long.
မြန်မာစီအစိုးရရဲ့ဖိနှိပ်မှုအောက်မှာနှစ်ပေါင်းများစွာခံစားနေကြရတဲ့မြန်မာပြည်သူတွေလွတ်မြောက်ရေးအတွက်ဒီရက်ပုံပြီးကြိုးပမ်းလှုပ်ဆောင်ကြဖို့လိုတဲ့အကြောင်းသမ္မတဘွတ်ကပြောဆိုသွားတာပါ။သမ္မတဘွတ်ကအမေရိကန်ပြည်ထောင်စုမှာကြုံတွေ့ရင်ဆိုင်နေရတဲ့စီးပွားရေးအကျပ်တဲတွေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်အစိုးရအနေနဲ့အမေရိကန်ငွေကြေးစည်းကွက်တည်ငြိမ်အောင်ရဲရဲဝင့်ဝင့်အင်တိုက်အားတိုက်ဆုံးဖြတ်ချက်တွေကိုပြတ်ပြတ်သားသားဆောင်ရွက်ပြီးလှုပ်ဆောင်နေတယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။ဒေတာတွေကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းလဲထွေထွေညီလာခံအဖွဲ့မိန်ကွန်းပြောကြပြီးသတင်းပတ်နဲ့ချီကျင်းပမယ်ထွေထွေညီလာခံကြီးကိုစတင်ဖွင့်လှစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲမှု HIV AIDS ငယ်ဖျားရောဂါတိုက်ဖျက်ရေးစားနပ်ရိက္ခာနဲ့ငွေကြေးဈေးကွက်ကိစ္စတွေကိုသူ့ရဲ့မိန်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့လဲအတွင်မှုချုပ်ဘန်ကီမွန်းကညီလာခံမှာတိုက်တွန်းပြောဆိုသွားပါတယ်။